အီရန်သမ္မတရှေ့ကောက်ပွဲမှာသဘောထားပြောင်းတဲ့သမ္မတကိုယ်စားလှယ်လောင်းကသဘောထားအစွမ်းရောက်ပြင်းထန်တဲ့တရားရေးအကြီးအကဲအီဗရာဟင်ရိုက်စီကိုရှုံးနိမ်ကြဝန်ခံလိုက်ပါတယ်။အီရန်နိုင်ငံအုပ်ချုပ်ဘာသာရေးခေါင်းဆောင်အယာထိုလာအလီခါမီနီရဲ့ဦးဆောင်မှုအောက်မှာအစိုးရတဲ့အနေနဲ့နိုင်ငံမှာငြင်းချမ်းတရားပြီးကျော်ဝတ်တုတ်တမှုတွေစောင့်ခြင်းပြနိုင်ဖို့မျှော်လင့်ကြောင်းဗဟုပန်အကြီးအ آقای سید ابراهیم رئیسی
Mr. Ibrahim Raisi Gu Lu Ga Sam Ra Chi Yu Gao Chao, Iran Jide Yi Hui Ji Ga, Tani Ni Yu Gao Pui Xia La Gu Chi Ma Ke La Ba. Iran Ma Tao Chan Ni Ga Chin Pa Le Sam Ra Yu Gao Pui Ma, Me Pi Tu Xie Chue Ne Ke Pi, Raisi Gu Xin Chang Chang Lao De Gu Zile Lao Me Ni Xi Ke Ba Wu. Tani Ni Ma Nen Tan Na Yi Me Yung Yi Pei Ting Ne Chi, Me Pi Tu Xie Chue Ne Pa Da Pi, Jide Yi Wun Ji Tan Na Ye Tia Wun Ka Man Chen Ma Chua Ke Ba Wu.သမလာရွှေကောက်ပွဲမှာမဲလာတဲ့သူပိုးပြီးတော့ညလာစေရည်ရွယ်ပြီးတောက်ချန်နေညတကောင်မဲယုံပိတ်ချင်းချက်နှစ်နာရီနောက်ကြာပြီးစနေနေ့မနေ့နှစ်နာရီထိမဲပေးချင်းကိုအနာပိုက်တို့တုံ့ပြန်ခဲ့ပါတယ်။အီရန်မှာမဲပေးခွင့်ရှိသူ50ကိုတန်းထဲကနေတောက်ချန်နေညနေ9နာရီခွဲအချိန်ထိမဲပေးသူ30ခုရခိုင်နှုန်းရှိကြောင်းအီရန်အစိုးရနဲ့ပတ်သက်တဲ့ ဖြစ်ကပွဲကိုကြီးချက်တဲ့ပြည်ရဲ့ဝင်ကြီးဌာနဘက်ကဒီရက်အတွက်ကိုအတည်ပြုတာတော့မရှိပါဘူး။မဲပေးသူ26ကိုတန်းနီးပါးတဲ့က60နှစ်ရာဂိုင်းနှုန်းလောက်ရှိတဲ့စက်ခွန်ရဲ့ဓာတ်တမ90ကျော်ရဲ့ထောက်ခံမှုကိုအီဗရာဟင်ရိုက်စီရရှိခဲ့ကြောင်းစနေနေ့နေ့ချင်းပိုင်းမှာအီရန်ပြည်ထောင်စုဝင်ကြီးကပြောပါတယ်။မဲထွက်တဲ့သူအစီအတွက်က48%ရာဂိုင်းနှုန်းရှိတယ်လို့လဲအီရန်ပြည်ထောင်စုဝင်